သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
သောရရှိမြက်မြာရန်ကူးစက်မြန်နဲ့ဒေါ်တာမျိုးဗီဇကွဲကိုရိုနာဗိုင်းရပ်စ်ကကလေးငယ်များကိုပါကူးစက်နေတာတွေတွေ့ရှိနေရတဲ့အတွက်ငယ်ရွယ်တဲ့ဩစတြေးလျတွင်အားလုံးကိုကိုဗစ်ကာကွယ်ဆေးထိုးပေးရန်တောင်းဆိုမှုများရှိလာနေပါတယ်။လက်ရှိအချိန်မှာအသက်16နှစ်နဲ့အထက်ဆယ်ကျော်သက်များကိုဖိုင်ဇာကာကွယ်ဆေးထိုးပေးရန်ခွင့်ပြုထားပြီး TBG ကို Therapeutic Goods Administration အဖွဲ့ကအသက်12နှစ်ကနေ15နှစ်အရွယ်များကိုကာကွယ်ဆေးထိုးခွင့်ကိုမကြာခင်မှာအတည်ပြုတော့မယ်လို့ဆိုပါတယ်။ကိုရိုနာဗိုင်းရပ်စ်ကြောင့်ကလေးငယ်များကိုပြင်းထန်စွာဖျားနာမှုနှဲပါတာကသေးငယ်သောကံကောင်းမှုတစ်ခုပင်ဖြစ်ပါတယ်။ဒါပေမဲ့မြင့်မားတဲ့ကူးစက်မှုရောဂါကိုဖြစ်စေတဲ့ Delta မျိုးကွဲဗိုင်းရပ်စ်ဟာကမ္ဘာအနှံ့ပြန့်နှံ့ကူးစက်လာနေတာနဲ့အမျှကလေးငယ်များကိုပါ COVID-19 ကူးစက်မှုတွေရှိလာနေတာကြောင့်စိုးရိမ်မှုများရှိနေပါတယ်။သို့သောကာကွယ်ဆေးသုတေသနနဲ့စောင့်ကြည့်လေးလာရေးအမျိုးသားစင်တာကပမောခခရစ်စတီမက္ကာနီကဒါကတစိမ့်တစ်ပိုင်းအားဖြင့်အောင်မြင်သောကာကွယ်ဆေးထိုးမှုအစီအစဉ်ရဲ့ဘေးထွက်ဆိုးကျိုးဖြစ်တယ်လို့ပြောကြားပါတယ်
။ So that essentially means that vaccine is working because in those countries a large proportion of older people have been vaccinated and that's keeping them out of hospital. If they are infected they usually only have mild disease. But for children it means
ဒါကြောင့်ဒီကာကွယ်ဆေးကအလုံးလုံးတဲ့ဆိုတဲ့အဓိပ္ပာယ်သက်ရောက်ပါတယ်။ဘာလို့လဲဆိုတော့အဲ့ဒီနိုင်ငံတွေမှာသက်ကြီးရွယ်ဦးအများစုကိုကာဝယ်ဆေးထိုးထားတာကြောင့်ယောဂါကူးစက်ခံရရင်တောင်မပြင်းထန်ပဲသူတို့ဆေးရုံတက်ရတာကနေအကာအကွယ်ပေးပါတယ်။အဲ့ဒီနိုင်ငံတွေမှာကလေးငယ်တွေနဲ့လူငယ်တွေကိုရေဘူးရအားဖြင့်ကာဝယ်ဆေးမထိုးရသေးတဲ့အတွက်ဆေးရုံတက်ရတဲ့အချိုးအစားအနေငယ်ပိုကြီးမားလာနေတာဖြစ်ပါတယ်။ဒေါ်တာမျိုးဗီဇာကွဲဗိုင်းရပ်စ်ကဩစတြေးလျနိုင်ငံတဝမ်းမှာကဆင့်ကလျားတွေဖြစ်စီတာကြောင့်နိုင်ငံရဲ့ကာကွယ်ဆေးထိုးတဲ့အစီအစဉ်ကိုတခါမှမကြုံစဘူးမိမအောက်မှာထိုးခံနေရပါတယ်။အရွယ်ရောက်ပြီးလူများကိုကာကွယ်ဆေးထိုးပေးနေတဲ့အစီအစဉ်ကအလွန်နောက်ကျနေတာကြောင့်ကလေးငယ်များနဲ့လူငယ်များကိုဘယ်တော့မှကာကွယ်ဆေးထိုးပေးနိုင်မလဲဆိုတာကိုတချို့ကတွေးဝေစဉ်းစားနေကြပါတယ်။ US မှာဆိုရင် Pfizer ကာကွယ်ဆေးကအသက်12နှစ်နဲ့အထက်ရှိတဲ့လူငယ်များဆေးထိုးနိုင်ပြီဖြစ်ပါတယ်။ဒါပေမဲ့ဩစတြေးလျမှာအသက်16နှစ်အထက်ရှိသူများကိုသာဆေးထိုးဖို့အကြံပြုထားပါတယ်။ဒါကမကြာမီမှာပြောင်းလဲလိမ့်မယ်လို့ပမောခခရစ်စတင်မက္ကာနီကပြောဆိုပါတယ်
။ We are anticipating that the TGA will make an announcement on the potential to use Pfizer in adolescents fairly soon.And we will need to see recommendations come out about
DGA ကဖိုင်ဇာကာဝယ်ဆေးကိုဆေးကျော်သက်များကိုထိုးခွင့်ပြုဖို့မကြာမီအချိန်အတွင်းမှာကြေညာမဲ့အလားအလာရှိနေတယ်လို့မျှော်လင့်နေပါတယ်။ပြီးတော့ဩစတြေးလျနိုင်ငံတွင်မှာကလေးများကိုကာဝယ်ဆေးထိုးဖို့အကြံပြုထားတဲ့အထက်မှာပါဝင်တာကိုကျမတို့မြင်တွေ့လိုပါတယ်။ဒါဆိုကလေးငယ်များမှာဘေးအန္တရာယ်ရှိနေပါလား။ Delta မျိုးကွဲဗိုင်းရပ်စ်ကလူငယ်များနဲ့သက်ကြီးရွယ်ဦးများပေါ်သက်ရောက်မှုရှိနိုင်တဲ့ဆိုတဲ့အချက်များကိုပေါ်ပြနိုင်ဖို့ကစောနေသေးတယ်လို့ဆိုပါတယ်။ Delta virus ဗီဇပြောင်းလဲခြင်းက Beta အမျိုးအစားထက်60ရာခိုင်နှုန်းပိုလို့ကူးစက်ပြန့်နှံ့မှုမြန်ဆန်နိုင်ပါတယ်။ဒီ virus ကူးစက်တာကအလွန်မြန်ဆန်ပါတယ်။တချို့လူများဆိုရင်စက္ကန့်အနည်းငယ်ထိတွေ့တာနဲ့ကူးစက်နိုင်တယ်လို့ယုံကြည်ရပါတယ်။အင်းဒါစုတစ်ခုလုံးကိုကူးစက်နိုင်ဖို့ပိုဖြစ်နိုင်ပါတယ်။ပြီးတော့ UK မှာဆိုရင်ကျောင်းတွေမှာသီးသီးသားသားကူးစက်မှုတွေရှိနေပါတယ်။ Australia ဆေးပညာ Journal ရဲ့ Editor Nicholas Daly ကဒီမှာလဲ Delta မျိုးဗီဇပြောင်း Virus ကဒီကကျောင်းတွေမှာကူးစက်နိုင်မှုမြင့်မားတဲ့သတ်မှတ်နည်းမျှတွေထဲမှာပါနိုင်တယ်လို့ပြောဆိုပါတယ်
။ I think we're very luckyThat schools currently are on holidays. Actually, that's a fortunate event in terms of potentially reducing chains of transmission of this variant, not just to children, but of course within families. But the concern remains, what do we do if there's still a major outbreak and schools need to return? And we don't have a lot of data to guide us.
ကျွန်တော်အထင်ကအခုလက်ရှိချိန်မှာကျောင်းတွေအားလိုက်ရဲ့ပိတ်ချိန်ဖြစ်နေလို့အရန်ကိုကန်ကောင်းပါတယ်ဒီမျိုးဗီဇကွဲကိုကလေးတွေကသာကူးဆက်ပြန့်ပွားစေနိုင်တာဒါမကသူတို့ရဲ့မိသားစုဝင်များအတွင်းကိုပါပြန့်နှံ့နိုင်ပါတယ်ဒါကကူးဆက်မှုအစီအစဉ်အလားအလာကိုရောနေစေနိုင်ခြင်းရှိတာကြောင့်ဒါကအရန်ကိုကန်ကောင်းပါတယ်ဒါပေမဲ့ကျောင်းတွေပြန်ဖွင့်မဲ့အချိန်ကြရင် ဒါကအဓိကဖြစ်ပွားမှုပြန်ဖြစ်လာမှာကိုကျွန်တော်တို့ဘာလုပ်ရမလဲဆိုတာကိုစိုးရိမ်ပူပန်နေပါတယ်ပြီးတော့ကျွန်တော်တို့မှာလမ်းညွန်ပေးမဲ့ဒါတာတွေမရှိပေမဲ့သေချာတာကတော့ဒီဒယ်တာမျိုးဗီဇကွဲဖြစ်ပေါ်လာတဲ့အခါကျောင်းတွေမှာရောပါသက်သာစေဖို့ဘာလုပ်ရမလဲဆိုတဲ့မဟာဗျူဟာတွေရှိဖို့လိုအပ်ပါတယ်ယနေ့ထိအอสတြေးလျကျောင်းတွေမှာအသုံးပြုတဲ့ရောပါ တက်တာစီရဲ့နီးပြူဟာများကစာသင်ခန်းတွေထဲမှာဆက်နှစ်ထက်ကျောင်းသားများမတ်ဝစ်စင်ရနဲ့အဆမ်ဘလီလိုကြီးမားတဲ့စုဝေးမှုများကိုကန့်တတ်တာတို့ဖြစ်ပါတယ်။ကျောင်းများကိုပိတ်ခြင်းကိုအပြင်းထန်အငင်းပွားပွဲဖြစ်နေပြီးကလေးငယ်များရဲ့စာသင်ယူမှုနဲ့စိတ်ကျန်းမာရေးပေါ်သက်ရောက်နိုင်မှုနဲ့ပတ်သက်လို့စိုးရိမ်ပူပန်မှုများရှိနေပါတယ်။ဆရာဆရာမတွေကိုကာကွယ်ဆေးထိုးပေးဖို့ ဦးစားပေးလှုပ်ဆောင်ရန်အလုပ်သမားသမဂ္ဂတွေကတောင်းဆိုနေပါတယ်။ဒါပေမဲ့ဩစတြေးလျကလေးတွေနဲ့ဆယ်ကျော်သက်တွေကိုကာကွယ်ဆေးထိုးပေးဖို့ကဆက်လက်လို့ဝေးလျံလျက်ရှိနေပုံရပါတယ်။နိုင်ငံခြားနိုင်ငံတွေမှာဆိုရင်အထူးသဖြင့်ဖင်လန်နဲ့ကျူဘာတို့မှာအသက်ဆန်းနှစ်အောက်ကလေးတွေကိုကိုဗစ်ကာကွယ်ဆေးစမ်းသပ်ထိုးပေးနေပါတယ်။ဖလေဗီယာလီမတ်စာကျူဘာမှာစမ်းသပ်ထိုးပေးနေတာမှာ
I want to help other children get vaccinated and get vaccinated myself to not get sick.
Chinoka, the chakling eri, gawe se tobune, coronavirus jam, piana je mepipo dre, gawe se toya, kuni lobare. US masoye, a thessenine, a tet luye, tawe joga, gukama, gawe se, piwa tobi navy, pipare. American Saber Sanya Acham Bay Poku, Dr. Anthony Fauci Piora Garo, Daga Ludu Jama, Bekin Lonjo Mutre, Nilan Taku Pitelu Suwari.
Adults who are eligible for vaccination to get vaccinated. So you're not only protecting yourself, but by bringing the level of virus down in the community, you're in the
Kawe Se Toya, Ye Chen Pie Mire, Lujimia, Kawe Se Tode Mari. ဒါကြောင့်သင်ဟာကိုကိုကိုအကာအကွယ်ပေးယူတာမကသင်ရဲ့လူမှုအတိုင်းဝိုင်းမှာဗိုင်းရပ်စ်ပိုးကိုနှိမ့်ချလိုက်ခြင်းဖြင့်ကာကွယ်ဆေးမထိုးနိုင်သေးတဲ့ကလေးငယ်တွေကိုပါသွယ်ဝိုက်အကာအကွယ်ပေးနေပါတယ်။တော်ရရှိများခင်ဗျာ SPS တရင်ဌာနကဖီလစတီဒေးဗီနဲ့ကလေးစလက်တရီတို့ရဲ့ဆောင်းပါးကိုဘာသာပြန်တင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ။
sbs.com.au/bemis ကို home နေရာမှာထားပြီးတော့အမြဲတမ်းနားဆင်နိုင်ပါတယ်။နောက်ဆုံးရသတင်းတွေ၊စောင့်မားတွေနဲ့စစ်တမ်းတွေမှာပါဝင်ပြီးတော့ဆက်သွယ်မှုလုပ်နိုင်ပါတယ်။
sbs.com.au/bemis/ ကို နားဆင် လိုပါလား Apple Podcast, Google Podcast, Spotify တို့မှာ သင် ဘယ်နေရာ ဖြစ်ဖြစ် ရယူတဲ့ Podcast ကနေပါ